အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်တပ်ကစခန်းချခဲ့တဲ့ဘာဂရမ်လေတပ်စခန်းနာကအကျဉ်းစခန်းမှာစစ်သွေးကြွအဖြစ်ဆွတ်ဆွဲဖမ်းဆီးထားတဲ့အကျဉ်းသား65ယောက်ကိုအာဖဂန်နစ္စတန်အစိုးရကပြန်လွှတ်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအကြီးအကျယ်ဝေဖန်နေတဲ့ကြားကပဲအခုလိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ပါဝင်ကျဉ်းစခန်းကနေအကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တယ်လို့အာဖဂန်တာဝန်ရှိသူတွေကအစိုးပိုင်းကပြောပါတယ်။ပြန်လွှတ်ပေးဖို့ရှိတဲ့အထက်မှာအမေရိကန်နဲ့အာဖဂန်တပ်တွေကိုပစ်မှတ်ထားတဲ့ဖောက်ခွဲရေးမှကျွမ်းကျင်သူတာလီဘန်လို့အမေရိကန်တို့ကယူဆနေတဲ့မိုဟာမက်ဝါလီလည်းပါဝင်ပါတယ်။ဖမ်းဆီးထားတဲ့အကျဉ်းသားတွေရဲ့အမှုကိုအာဖဂန်အစိုးရကပြန်လည်သုံးသပ်ခဲ့ပြီးအခုလိုလွှတ်ရတာဖြစ်တယ်လို့သမ္မတဟာမစ်ခါဇိုင်းကအစိုးပိုင်းတို့ကကြေညာခဲ့ပါတယ်။အဲ့ဒီအချိန်တုန်းကသူတို့တွေကိုပြန်လွှတ်မပေးဘူးအမေရိကန်ပြည်ထောင်စုကကန့်ကွက်ခဲ့ပါတယ်။အကျဉ်းစခန်းထဲကအခြေအနေဟာဖမ်းဆီးထားသူတွေကိုသူတို့နိုင်ငံအပေါ်ဆန့်ကျင်ပြီးတာလီဘန်တွေအပေါ်တစ္ဆာခံတဲ့အခြေအနေဖြစ်စေတယ်လို့သမ္မတခါဇိုင်းကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဖမ်းဆီးထားသူတွေကိုအာဖဂန်တရားရုံးတွေမှာအမှုတင်ရုံးတင်စစ်ဆေးဖို့လိုလားနေတာဖြစ်ပါတယ်ရှင်။